ထိုင်းနိုင်ငံဆိုင်ရာတာဝန်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတာဝန်ကြီးဦးမျိုးမြင့်တန်းကိုလွှဲပြောင်းခန့်အပ်လိုက်တယ်လို့မြန်မာအစိုးရပိုင်းသတင်းစာတွေကဒီကနေ့ဧပြီ21ရက်နေ့နေ့စွဲနဲ့ထုတ်ပြန်လိုက်ပါတယ်။တာဝန်တွေရောက်ရှိလာမဲ့အပေါ်ရွှေပြောင်းအလုပ်သမားကြီးလှုပ်ဆောင်နေသူတွေကဘယ်လိုမျှော်လင့်နေကြလဲဆိုတာကိုတော့ထိုင်းခြေဆိုင်သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံဆိုင်ရာမြန်မာတာဝန်ကြီးအဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတာဝန်ကြီးဦးမျိုးမြင့်တန်းအားလွှဲပြောင်းခန့်အပ်လိုက်ကြောင်းမြန်မာအစိုးရဘက်ကသတင်းထုတ်ပြန်လိုက်ပြီးတဲ့နောက်မှာတော့မြန်မာရွှေပြောင်းလို့သမား3တန်းကနေ4တန်းလောက်ရှိနေတဲ့ထိုင်းနိုင်ငံမှာတန်အမတ်အဖြစ်အနေနဲ့အလုသမားရေးကိစ္စတွေကိုထိထိရောက်ရောက်လှုပ်ဆောင်နိုင်ဖို့အတွက်အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကမျှော်မှန်းနေကြတာပါလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့အခုလိုမျှော်လင့်ထားပါတယ
်ပြည်သူကျွန်တော်ကြားမိသလားဆိုရင်တော့အဲ့ဒီနိုင်ငံသားတွေအပေါ်မှာအတွက်ကိုတော်တော်ကြီးကိုကောင်းကောင်းမွန်မွန်စီစီသက်သက်လှုပ်ပေးတဲ့ပုံစံမျိုးတွေကြားတယ်နောက်ပြီးတော့ဒီဒေါ်လာတိဆဲမှာရှိတဲ့ထိုင်းဖက်ကကူးပြောင်းသွားလာတဲ့ကိစ္စတွေပြန်ရင်တဲ့လူတို့ရောက်လာတဲ့လူတို့ခိကြတယ်လည်းပဲတော်တော်ကြီးကိုဟိုနွဲ့နွဲ့ဆွေးဆွေးလောတာတွေပူညီပေးတယ်ပြဿနာတွေခုခုဖြစ်လို့ရှိရင်လည်းပဲသူဝန်တိုင်းတော်တော်ကြီးကိုအပြင်ထွက်ပြီးတော့မှအားလောက်တာကြံတယ်ရှိတယ်လို့တော့ကြံပြီးသိရတယ်ကောင်းဆန်းစုကြည်ပြောတဲ့ပုံစံမျိုးနဲ့မိဘအိမ်တွေကိုအားကိုးအားထားပြုတော့တဲ့တန်ရုံဖြစ်မလားဆိုတာတော့ကျွန်တော်တို့စောင့်ကြည့်အောင်ပါပေါ့
တက်မတော်ရေတက်မှာတာဝန်ထမ်းဆောင်ခဲ့ဘူးသူဦးမျိုးမြင့်တန်းအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့မြန်မာနိုင်ငံသားများအရေးကိုစနစ်တကျလှုပ်ဆောင်မှုတွေရှိခဲ့တယ်ဆိုပြီးကောင်းသတင်းရှိခဲ့တာကြောင့်တာမတ်အစ်စ်အနေနဲ့ထိုင်းနိုင်ငံမှာလည်းမြန်မာလူသမားအရေးတွေကိုတက်နိုင်သမျှလုပ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းမြန်မာတန်ယုံကိုကိုစားပြုပြီးလက်ကျွန်းလူတက်မှုကိစ္စကိုဆောင်ရွက်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကလည်းပြောပါတယ
်ဒီထိုင်းနိုင်ငံမှာကျတော့အလို့သမား3-4တန်းဆိုတဲ့အနေထားမျိုးမှာကျတော့3တောင်းလဲပြည်စုံအောင်ကြီးစုပေးဖို့ကမလွယ်လာပါဘူးသို့တော့အရင်တာမတ်ကြီးလည်းတက်နိုင်တယ်များတော့တွေ့ရဆောင်ရွက်ခဲ့ပါတယ်ဒါပေမဲ့အခုနောက်ဒီတာမတ်ကြီးနေလည်းဒီနိုင်ငံသားအကျိုးကိုဆက်လက်ပြီးတော့တက်နိုင်တယ်များတွေ့ရဆောင်ရွက်ပေးလိမ့်မယ်လို့ပြန်ပြောလိုက်ပါတ
ယ်မြန်မာရှေ့ပြောင်းလို့တမအခွင့်အရေးကွန်ရက်ရဲ့ဒုဥက္ကဋ္ဌဦးအောင်ကျော်ကတော့မြန်မာတန်အမတ်တရဲ့စွမ်းဆောင်ရည်ကိုစောင့်ကြည့်အောင်မှဖြစ်တယ်လို့ဆိုပါတယ်
အရင်တော့တာမတ်တရတော့ကျွန်တော်တို့လက်မီဒီယာတွေမှာကျွန်တော်ကိုယ်တိုင်ပြောခဲ့တဲ့စကားတွေအကျဉ်းခါခါရှိခဲ့ပါတယ်။မြန်မာနိုင်ငံသားတွေနဲ့ဒီထိုင်းနိုင်ငံရောက်ရှိတောင်းလို့တမားတွေကိုဘာသာစုမှကာကွယ်ဆောင်ချက်မှုမပေးတဲ့အတွက်ကြောင့်ဒီတာမတ်တရလုံးဝသူဆက်လက်ပြီးထိုင်းနိုင်ငံဟာရှိဖို့မတင်တော်ဘူးဆိုတဲ့စကားလုံးကိုကျွန်တော်သုံးရပူပါတယ်။အဲ့တော့လက်ရှိအချိန်နေမှာတော့အတိတ်ရောက်လာမဲ့တာမတ်ဟာဘယ်တလောက်ကြီးကျွန်တော်တို့လူသားအပေါ်မှာကိုယ်စားပြုမလဲဆိုတော့ကျွန်တော်စောင့်ကြည့်အောင်ဖြစ်ပါတယ်ခင်ဗျာ
။မြန်မာရှေ့ပြောင်းလို့တမားအရေးကိစ္စတွေကိုဆောင်ရွက်နေတဲ့ EAC မဟာမိတ်အဖွဲ့ကကိုရဲမင်းကတော့မြန်မာတန်ရုံအနေနဲ့အလုသမားအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်တာမျိုးတွေကိုပုံမလုံနိုင်ဖို့အတွက်မျှော်လင့်ထားတယ်လို့ဆိုပါတယ
်။ထိုင်းရောက်မြန်မာရွှေပြောင်းအလုသမား3တန်းနဲ့4တန်းကြားလောက်မှာရှိနေတယ်။ထိုင်းရောက်မြန်မာအလုသမားတွေရေးကိုတန်ရုံအနေနဲ့ပူးစားပေးလှုပ်ဆောင်သင့်တယ်လို့ကျွန်တော်တို့ထင်တယ်။အဲရင်တော့ကလည်းကျွန်တော်တို့မြန်မာတန်ရုံကော်မတီအလုသမားကွန်ဂျီဆောင်ရွက်ရေးကော်မတီတွေဖွဲ့ခဲ့တယ်လို့အဲ့လိုဖွဲ့မျိုးကိုဒီတန်မှတ်ကြီးတင့်နေနဲ့ထပ်မံပြီးဖွဲ့ပေးတင်တယ်လို့ကျွန်တော်ကတော့ယုံကြည်
တန်အမတ်တွေပြောင်းရွှေ့ခန့်အမှုနဲ့ပတ်သက်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူးမြန်မာအလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေဟာ2000ပြည့်နှစ်လောက်ကစပြီးအလို့သမားရေးကိစ္စတွေကိုလှုပ်ရှားဆောင်ရွက်နေတဲ့ကာလတွေမှာမြန်မာတန်ရုံဘက်ကတန်အမတ်ကြီးတွေကဆက်ဆက်မှုတွေအားနည်းခဲ့တယ်လို့ဆိုပါတယ်အခုဆိုရင်ရွှေပြောင်းလို့သမားရေးလုပ်နေတဲ့အဖွဲ့အစည်းတွေအနေနဲ့တန်အမတ်ကြီးဦးဝင်းစရာထွန်းဦးအောင်သိန်းဦးတင်ဝင်းဦးဝင်းမောင်တို့တာဝန်ယူခဲ့တာကိုကြုံခဲ့ရတယ်လို့ဆိုပါတယ်2011ခုနှစ်လောက်ကစပြီးမြန်မာတန်မတ်ကြီးဦးတင်ဝင်းတစ်ချက်ကစလို့ပူးပေါင်းမှုတွေကိုစတင်လှုပ်ဆောင်ခဲ့တာလို့လည်းပြောပြကြပါဗျ။2011ခုနှစ်ထိုင်းနိုင်ငံမှာရေဘေးကိုကြုံရခြင်းအလို့သမားတွေကိုကူညီပေးနိုင်ဖို့အတွက်အလို့သမားအဖွဲ့အစည်းတွေနဲ့စတင်ဆက်ဆက်ခဲ့ပြီးတဲ့နောက်မြန်မာတန်ရုံးကူညီစောက်ရှောက်ရေးကော်မတီဖွဲ့စည်းတဲ့အထိဖြစ်လာခဲ့ပါဗျ။အခုတပ်ပြစ်ပင်ဆင်ယူသွားတဲ့တန်မတ်ကြီးဦးဝင်းမောင်လက်ထက်မှာတော့လေကျောင်းအထူးစုံစမ်းစစ်ဆေးရေးကော်မတီဖွဲ့စည်းတာမျိုးတွေလုပ်ခဲ့ပြီးမြန်မာလူသမားအဖွဲ့အစည်းတွေနဲ့ဆက်ဆက်တာတွေအပြင်မြန်မာလူသမားဝန်ကြီးဌာနကတာဝန်ရှိသူတွေလာတဲ့အခါမှာလည်းအလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကိုဖိတ်ကြားပြီးအကြံပြုခိုင်းတာတွေလည်းလုပ်ခဲ့ပါတယ်။ဒါပေမဲ့အလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကတော့မြန်မာတန်ရုံးအပေါ်မှာအားမလို့အားမရတာတွေလည်းရှိခဲ့တာပါ။အခုတန်အမတ်အစ်စ်ပေါ်မှာတော့သူတို့မျှော်လင့်ထားတာတွေဖြစ်လာဖို့စောင့်ကြည့်ရအောင်မှဖြစ်တယ်လို့လည်းပြောဆိုနေကြပါတယ်ရှင်။